ညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ22ရက်ပုဒ်ဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ထိုးရနေပါပြီ။ကျွန်မနန်းလောက်ပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အင်ဒိုနီးရှားမှာရုပ်ောက်ဖွဲ့ရလက်ကိုကန့်ကွက်သူတွေနဲ့ရဲတပ်ဖွဲ့ကြားရုံးဝင်းဆန်ခတ်ဖြစ်ပြီးလူ6ဦးထဲမှနေသေဆုံးပါတယ်။မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကအမေရိကန်ဒုတိယမတော်ဟောင်းဂျိုးဘိုက်တန်ကိုအပြင်းထန်ဝေဖန်ပြောဆိုပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမှအမင်းကြီးဟာဘူးဒီတော်နဲ့မောင်တော်မှာဒေသခံတွေနဲ့တွေ့ဆုံပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှအမင်းကြီးဖိလစ်ဘိုဂရန်ဒီရဲ့မြန်မာခီးစဉ်နဲ့ပတ်သက်ပြီးတော့ကြားဖို့ရှိတာကတော့
ကုလသမဂ္ဂတာဝန်ရှိတဲ့ UNHCR ရဲ့အကြီးအကဲတယောက်အနေနဲ့သိရှိသွားပြီးတော့လိုအပ်တဲ့ကျွန်တော်တို့ပတ်ပုတ်ကူညီမှုတွေဆေးဝါးတွေစားမ
ိတ်ကမန်အမျိုးသားတိုးတက်ရေးပါတီရဲ့ဗဟုကော်မတီဝင်ဦးတင်ွေပြောသွားတာပါနောက်ပိုင်းမှာအပြည့်စုံတင်ပြပေးပါမယ်ဒါအပြင်အမေရိကန်မှာကျင်းပတဲ့နိုင်ငံတကာလူငယ်သိပ်ပံပြိုင်ပွဲမှာဝင်ပြိုင်နိုင်ရေးနိုင်ငံမဲ့ဖြစ်နေတဲ့မြန်မာနိုင်ငံပေါ်ရှမ်းတိုင်းရင်သူကိုထိုင်းကနိုင်ငံသားပေးအပ်ခဲ့ပြီးတော့အောင်ပွဲနဲ့ပြန်လာနိုင်ခဲ့တဲ့သတင်းနဲ့အတူရခိုင်ပြည်နယ်မြောက်ဦးဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့ကြားရက်ဆက်တိုက်ပွဲဖြစ်ပွားပြီးတော့လူသေဆုံးနေတဲ့သတင်းတွေကိုကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲ့ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပေးပါအောင်ရှင
်အင်ဒိုနီးရှားနိုင်ငံရဲ့ဒီမိုကရေစီနှိကျလုပ်ငန်းစဉ်ကိုဟန်တာနှောက်ယှက်တဲ့ဘယ်သူကမှမဆိုတိခတ်မှာမဟုတ်ဘူးလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်ရတဖွဲ့နဲ့ပရာဘိုဘိုဆူပီယန်တိုကိုထောက်ခံသူတွေကြားပြိပခါဖြစ်တာကြောင့်လူသေဆုံးရတဲ့အထိဖြစ်ပြီးတဲ့နောက်မစ္စတာဝီဒိုဒိုကအဲ့လိုပြောတာပါကြီးရဘိုဂျိုဂျီအောင်ဆူပီယန်တိုဟာသမ္မတရွေးကောက်ပွဲမှာမစ္စတာဝီဒိုဒိုကိုရှုံးနိမ့်ခဲ့တာပါဒီကနေ့ရုံးဝင်းဆန်ခတ်ဖြစ်တာကနေလူ6ဦးထဲမှနေတည်ဆုံးပြီး200ကျော်ဒဏ်ရာရတယ်လို့ဂျကာတာမြို့တော်အုပ်ချုပ်ရေးမှူးကပြောပါတယ်။ယူကော့ဘွဲမှနိုင်ရထားတဲ့သမ္မတဝီဒိုဒိုကအထူးသဖြင့်အင်ဒိုနီးရှားကိုဖျက်ဆီးမဲ့သူတွေတမကအဒီကယုံတွေဖြစ်ဖို့ဘယ်လိုနည်းနဲ့မှခွင့်ပြုမှာမဟုတ်ဘူးလို့တရင်နောက်တွေကိုပြောပါတယ်။ဒါအပြင်ရဲတပ်ဖွဲ့နဲ့စစ်တပ်ဟာဥပဒေနဲ့အညီတင်းတင်းကြပ်ကြပ်အရေးယူလှုပ်ဆောင်မှာဖြစ်တယ်လို့လည်းဆိုပါတယ်။အခုကာလဟာရမဒန်ဥပုသ်ကာလဖြစ်ပြီးဘာသာရေးရအထွတ်အမြတ်ကာလမျိုးမှာရုံးဝင်းဆန်ခတ်မဖြစ်အောင်ရှောင်ရှားသင့်တဲ့အတွက်လူစုခွဲခြားဖို့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကစူးစမ်းနားချခဲ့ပေမဲ့မလိုက်နာခဲ့ကြဘူးလို့အာဏာပိုင်တွေကပြောပါတယ်။ရဲတပ်ဖွဲ့အိတ်ဆောင်တစ်ခုနဲ့မော်တော်ယာဉ်တွေကိုတော့ဆန္ဒပြသူတွေကမီးတင်ရှို့ခဲ့ကြပါတယ်။အဆိုမှာရဲတပ်ဖွဲ့ကမြေရီယုံပုံသွင်းပြီးဆန္ဒပြသူတွေကိုလူစုခွဲလိုက်တာပါ။အ
ီရန်နိုင်ငံရဲ့ရန်အန်ဒီယာတွေနဲ့ပတ်သက်လို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကအထက်နဲ့အောက်လွှတ်တော်အမတ်တွေအားလုံးကိုအင်္ဂါနေ့ကရှင်းလင်းပြောကြားခဲ့ပြီးတဲ့နောက်အန်ဒီယာအဆင့်ပေါ်လွှတ်တော်အမတ်တွေကြားမှသဘောထားကွဲပြားနေကြပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကာကွယ်ရေးယာယီဝန်ကြီးပက်ချန်နဟန်နဲ့ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တိုကလွှတ်တော်အမတ်တွေကိုဒီကပိတ်ရှင်းလင်းပြခဲ့တာပါသူတို့ရှင်းလင်းပြောပြတာအရင်ကနဲ့မတူပဲအမေရိကန်အကျိုးစီးပွားတွေနဲ့အမေရိကန်အမှုရမ်းတွေအပေါ်အီရန်တိုက်ခိုက်မဲ့ရန်ကအင်မတန်ကြီးမားတယ်လို့ Republican အထက်လွှတ်တော်အမတ် Lindsey Graham ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်အီရန်နဲ့အီရန်ရဲ့အစွဲအပွားတွေဘက်ကရန်စမှုတွေကစိုးရိမ်စရာကောင်းတယ်လို့ Republican အမတ်တော်တော်များများကပြောကြပေမဲ့ Democrat အမတ်တွေရဲ့အမြင်ကတော့ကွဲပြားနေပါတယ်အရှိလေပိုင်းဒေသမှာတင်းမာမှုတွေပြင်းထန်လာအောင်အီရန်ကလုပ်နေတယ်ဆိုတဲ့ပြောကြားမှုတွေအတိုင်းလက်ခံနိုင်လောက်တဲ့အထောက်အထားတစ်ခုမှမတွေ့ရဘူးလို့ဒီမိုကရက်အောက်လွှတ်တော်အမတ် Jerry Connelly ကပြောပါတယ်။အီရန်ရဲ့ရန်စားတဲ့လုပ်ရကြောင်းလို့ဆိုပြီး American စစ်သည်မော့နဲ့တိုက်ခိုက်ရေးအဖွဲ့တွေကိုအရှိလေပိုင်းဒေသကို American အစိုးရကဆေလွတ်ထားပါတယ်
။ American ဒုတိယသမ္မတဟောင်း Joe Biden ဟာ9နှစ်သားလောက်ပဲအသိဉာဏ်ရှိသူညာရီနှိမ့်တဲ့အယူတယောက်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံမှသတင်းဌာနကဒီကနေ့အပြင်းထန်ပုတ်ကတ်ပြောဆိုပါတယ်။ဒါဟာ2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံရဲ့ပထမဆုံးအထင်ရှားပြောဆိုချက်ပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းကိုလူဆိုးတယောက်အာဏာရှင်တယောက်ဖြစ်မစ္စတာဘိုင်ဒန်ကမကြသေးခင်ကပဲတုံ့နှံပြောဆိုခဲ့တဲ့ပေါ်မြောက်ကိုရီးယားအစိုးရပိုင် KCNA သတင်းဌာနရဲ့စောင်းမားတစ်ပုဒ်မှာဝေဖန်ထားတာပါ။ဘိုင်ဒန်ဟာရှေးလျားတဲ့လေလုံးတွေနဲ့ DBRK ခေါင်းဆောင်ကြီးကိုပွေပန်ပုတ်ခတ်ပြောဆိုခဲ့တယ်လို့ KCNA စောင်းမားမှာရေးထားပါတယ်။ DBRK ဆိုတာကတော့မြောက်ကိုရီးယားနိုင်ငံရဲ့တရားဝင်အတူကောက်အမည်ပါ။သူပြောတာဟာလူတယောက်အနေနဲ့ဆိုရင်တော့မှမူလာတန်းအဆင့်ညာရီနှိမ့်ကြသူတယောက်ရဲ့အလေအညာစကားတွေပါပဲနိုင်ငံရေးသမားတယောက်ရဲ့အဆင့်ဆိုတာတော့ထက်စဉ်းစားဖို့တော့မလိုပါဘူးလို့လည်းရေးထားပါတယ်ဒီဆောင်းပါးမှာသမ္မတထရမ့်ကိုတရားဝင်ထောက်ခံမှုပြတဲ့သဘောမျိုးတော့မပါပါဘူးမြောက်ကိုရီးယားကိုအုပ်ချုပ်လာတဲ့ကင်မီသားစုကိုဝေဖန်ပြောဆိုတဲ့ကမ္ဘာကောင်းဆောင်တွေကိုမြောက်ကိုရီးယားသတင်းမီဒီယာတွေကတုံ့ပြန်ဝေဖန်လေးရှိပါတယ်2020ပြည့်နှစ်သမ္မတရွေးကောက်ပွဲအကြိုလက်ရှိချိန်မှာထွက်ထားတဲ့လူလူသဘောထားစစ်တမ်းတွေအရဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ဟာဒီမိုကရက်တစ်ပါတီတွင်တခြားပြိုင်ဘက်တွေကိုရောသမ္မတထရမ့်ကိုပါအသာစီးရနေပါတယ်
American လုပ်ငန်းတွေနဲ့စီးပွားရေးမလုပ်ရတဲ့စရင်တွေ Huawei ကို American အစိုးရကထည့်သွင်းကန့်သတ်ခဲ့တဲ့အပေါ်တရုတ်အစိုးရဘက်ကလက်တုံ့ပြန်ဆောင်ရွက်မှာကိုအင်မတန်စိုးရိမ်နေလို့တရုတ်နိုင်ငံကအ American စီးပွားရေးလုပ်ငန်းတွေကိုကိုစားပြုတဲ့ကုန်သည်ကြီးများအဖွဲ့ကဒီကနေ့ပြောကြားလိုက်ပါတယ်တရုတ်နိုင်ငံဆိုင်ရာ American ကုန်သည်ကြီးများအဖွဲ့ဝင်တဝက်လောက်နီးပါးဟာတရုတ်အစိုးရရဲ့စစ်ဆေးရေးဝင်မှုအကောက်ခွန်ကင်းရှင်းကြောင်းအထောက်အထားနှောင့်နှေးမှုခွင့်ပြုချက်လိုင်စင်ထောက်ခံမှုရဖို့ကြံကြာမှုစတဲ့အခက်အခဲတွေကြုံတွေ့နေရတယ်လို့ပြောပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားအပြန်အလှန်ကုန်သွယ်ခွင့်တွေတိုးမြင့်ကောက်ခံနေကြတဲ့အတွက်တရုတ်နိုင်ငံထဲမှာထုတ်လုပ်ရေးလုပ်ငန်းတွေလုပ်နေကြတဲ့အမေရိကန်လုပ်ငန်းတော်တော်များများသူတို့ရဲ့လုပ်ငန်းတွေကိုတခြားနိုင်ငံမှာပြောင်းရွှေ့ဖို့စဉ်းစားနေကြတယ်လို့ဒေဘိုရာစစ်တပ်မှတွေ့ရတဲ့အကြောင်းကိုလည်းတရုတ်နိုင်ငံဆိုင်ရာအမေရိကန်ကုန်သည်ကြီးများအသင်းကပြောပါတယ်အမေရိကန်ဖက်နက်ထုတ်လုပ်ရေးနဲ့လက်လီအယောင်လုပ်ငန်းစုစုပေါင်း190ကျော်ကလည်းသွင်းကုန်ခွန်တိုးမဲ့တရုတ်ကုန်ပစ္စည်းတွေထဲမှာဖက်နက်တွေကိုကင်းလွတ်ခွင့်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတိုက်တွန်းခဲ့ကြပါတယ်တရုတ်ကသွင်းလာတဲ့ဖက်နက်တွေအပေါ်25ရာခိုင်နှုန်းအခွန်ကောက်ခံမဲ့သမ္မတရဲ့အဆိုပြုချက်ကသူတို့ရဲ့ကုန်ပစ္စည်းတွေကိုဝယ်ယူအားပေးနေကြသူတွေတွေသူတို့ရဲ့လုပ်ငန်းတွေအပြင်အမေရိကန်စီးပွားရေးလုပ်ငန်းတစ်ခုလုံးကိုပါအကြီးအကျယ်ထိခိုက်လိမ့်မယ်လို့Footwear Distributors and Retailers of America အသင်းကြီးကတမရာထရမ့်စီကိုအင်္ဂါနေ့တုန်းကစာရေးသားပေးပို့ခဲ့ကြပါဗါတယ်အဲ့ဒီအသင်းထဲမှာ Nike, Adidas, Under Armour လို့ကဘာကျော်တဲ့ဖက်နက်လုပ်ငန်းတွေပါဝင်ပါတယ် American ဖက်နက်လုပ်ငန်းတွေကဒေါ်လာ 17.4 ဘီလီယံတန်ဖိုးလောက်ရှိတဲ့ဖက်နက်တွေကိုတရုတ်နိုင်ငံကနေပြီးခဲ့တဲ့နှစ်သုံးကတင်သွင်းခဲ့ပါတယ်တချို့လုပ်ငန်းတွေကတော့သူတို့ရဲ့ဖက်နက်ထုတ်လုပ်မှုတွေကိုဗီယက်နမ်ကမ်ဘောဒီးယားစတဲ့တရုတ်မဟုတ်တဲ့နိုင်ငံတွေပြောင်းပြီးတော့ထုတ်လုပ်လာကြပါတယ်
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေဗိုလ်တုညနေဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံမှာ9ရက်ကြာခီးစဉ်နဲ့ရောက်နေတဲ့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာမေလ27ရက်အင်္ဂါနေ့မှာဘူတီတောင်နယ်မောင်တော်မြို့နယ်တွေကကြေးရွာတွေကိုတွားရောက်လည်လာခဲ့တယ်လို့အစိုးရကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ရွာမဂုံနာကြေးရွာ၊ရန်အောင်မြင်ပုံတော်ကြီးကျောင်း၊ဖားဝုတ်ချောင်းကြေးရွာမူလာရန်လွန်ကျောင်း၊ပန်းတော်ပြင်အလဲရွာနဲ့ပန်းတော်ပြင်ရွာသစ်တွေကိုသွားပြီးဒေသခံတွေအစ္စလမ်ဘာသာဝင်တွေနဲ့တွေ့ဆုံတယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မစ္စတာဂရန်ဒီဟာမြန်မာနိုင်ငံကိုရောက်လာတဲ့မေလ20ရက်နေ့ကတည်းကရခိုင်ပြည်နယ်ကိုသွားတာဖြစ်ပြီးနောက်ပိုင်းရက်တွေမှာအစိုးရဖွဲ့အကြီးအကဲတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွေ့ဆုံမှုရှိတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။အခုခီးစဉ်ကိုဒီနေ့အစောပိုင်းမှာကလေးကစီစဉ်ခဲ့တာဖြစ်ပေမဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာတဲ့အတွက်အစိုးရကရွှေ့ဆိုင်းထားခဲ့တာပါဒုက္ခသည်ဆိုင်ရာမဟာမင်းကြီးရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံဒုတိယခီးစဉ်ဖြစ်ပြီး2018ခုနှစ်ဇူလိုင်လတုန်းကပထမအကြိမ်လာခဲ့ဥပါတယ်အသက်62နှစ်အရွယ်အီတလီနိုင်ငံသားဖိလစ်ပိုဂရန်ဒီဟာ2016ခုနှစ်ဇန်နဝါရီလတရနေ့ကစပြီးဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်
EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ပြီးတဲ့နောက်နှစ်ဖက်လိုက်နိုင်ရမယ့်သဘောတူညီမှုအသစ်တွေကိုဝန်ကြီးချုပ်ထရီဇာမေးဒီကနေ့လွှတ်တော်ကိုတင်ပြဖို့ရှိပါတယ်။ဗြိတိန်နှုတ်ထွက်တဲ့မတဲ့လွှတ်တော်အမတ်တွေကြားဆန္ဒသဘောထားကောက်ခံရေးပါဝင်တဲ့အချက်လက်အသစ်တွေကိုအင်္ဂါနေ့တုန်းကဝန်ကြီးချုပ်မေးကအတိအပပြောကြားပါတယ်။ဗြိတိန်နှုတ်ထွက်ရေးရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေကိုအဆုံးသတ်ဖို့နောက်ဆုံးအကြိမ်ခွင့်ရေးဖြစ်ပြီးတော့ဒါမှမဟုတ်ရင်ဗြိတိန်နှုတ်ထွက်ရေးဖြစ်လာဖို့ခက်ခဲလိမ့်မယ်လို့ဝန်ကြီးချုပ်မေးကပြောပါတယ်။EU နဲ့ဗြိတိန်အစိုးရကြားရရှိထားတဲ့နှုတ်ထွက်ရေးသဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာ3ချိန်ပယ်ချခံခဲ့ရပြီးတဲ့နောက်4ချိန်မြောက်မဲခွဲတဲ့အခါမှာထောက်ခံမှုရဖို့ဝန်ကြီးချုပ်ကစ조사နေတာပါပယ်ချထားတဲ့သဘောတူညီမှုဟောင်းကိုအသစ်လိုပုံဖန်ထားတဲ့အတွက်လက်မခံနိုင်ဘူးလို့အတိုက်ခံလေဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်ကပြောကြားခဲ့ပါတယ်သဘောတူညီမှုအသစ်ရဖို့အစိုးရနဲ့လေဘာပါတီကြားဆွေးနွေးခဲ့ပေမဲ့လည်းမအောင်မြင်ပါဘူးဝန်ကြီးချုပ်ရဲ့ Conservative Party လွှတ်တော်အမတ်တချို့ကလည်းဝန်ကြီးချုပ်ရဲ့အဆိုပြုချက်အသစ်တွေကိုလက်မခံနိုင်ဘူးလို့ပြောနေကြပါတယ်ကုံသွေးဆိုင်ရာသဘောတူညီမှုတွေနဲ့မြောက်ပိုင်းအိုင်ယာလန်နဲ့နယ်စပ်အတားအဆီးကိစ္စတွေအပေါ်မှာအထူးကသဘောထားကွဲနေကြတာဖြစ်ပါတယ်
စီးရီးယားသမ္မတဘာရှာအာဆတ်အစိုးရဟာဓာတုလက်နက်တွေကိုအသုံးပြုနေနိုင်ခြေရှိတဲ့အရေးအယောင်တွေတွေ့နေရတယ်လို့အမေရိကန်ပြည်ထောင်စုကပြောပြီးအဲလိုအသုံးပြုတာကိုရပ်ဆိုင်းဖို့တတိပေးလိုက်ပါတယ်။စီးရီးယားနောက်ပိုင်းမှာအင်္ဂါနေ့ကကလိုရင်းတန်းငွေနဲ့တက်ခိုက်တယ်လို့ဆိုတဲ့ဖြစ်ရရဲ့နောက်ကွယ်မှာစီးရီးယားတပ်ဖွဲ့တွေပါနေတယ်လို့ယူဆရတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနကအင်္ဂါနေ့မှာပြောပါတယ်။အဲဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကအချက်လက်တွေစုဆောင်းနေတယ်လို့နိုင်ငံသားဌာနပြောခွင့်ရအမျိုးသမီးကပြောပါတယ်။ဒါပေမဲ့အာဆတ်အစိုးရကဓာတုလက်နက်တွေကိုအသုံးပြုရဲဆိုရင်အမေရိကန်ရဲ့မဟာမိတ်တွေကချက်ချင်းတင့်လျော်သလိုတုံ့ပြန်သွားမယ်လို့လည်းဆိုပါတယ်။ Adlib did Dama, Jadatam Momiazago, Gawebu, Pika Setaragu, Chupobi, Decadarijo, Jessie Moody, Shinibari.
Philip and Nangama, Piget, Rimbaga, Chimbagate, Lodot, the Damway, Rika, where Yaladri, Dignity Narama, Tamara, Rodrigo, Duda, DM, Hamidriga, Atelodo, Amania, Miazu, Nayage Jabare, Atelodo, Amanda Salinia, Ma, Lilania, Sania, Sanania, Dwe, Naya, Dwaja, Durema, and Ye Anna Shinhao, Ferdinand Marcos, yet the Mipitu, Joseph Marcos. Nimbozia, Muyese, Dipia, Simangango, Usado, Yejo, Ronald Della Rosa, Tamaraya, Ajambe, Christopher, Goro, Bawe Mare, and Nayara Ludo, Masani of Tema, Nayagabe, Soya, Oza, Ramo, who look into Ripidelu, Bioni Javare, Akulo, Tamarago, Taukandu, Amyasu, Ludo, Madri, Pilare, Adwe, Theda, Pianle, Chendon Yene, Pazibo, Binsin Yellow, Tamara, Duda, Dia, Season Rigo, Ledri, Accounted, Pona, Mudre, Cheney, Pedo, Vilo, Nanga, Kadriga, Biovare, Sagaja, Jantan, Bioratlo, Nimbozia, Muyese, Nini, Simangan, Rijang, Tamara, Duda, Depo, Nangangama, Wivensia, Piani, Vimele, Nangan Maro, Aquin Duga, Nanga, the Mari, Bo, Sabian, Nijare, Bi, the Luria, Taukam, Hu, Jej, Bianpian, Yashi, Tavare.
Direct from Washington.
Now, so yeah, the indigo, could you join them as soon as Monogapio Piape, Kerawashing, Kurotin, San Marigo, Satin said, or me? American visa, Nimpe, Kaya Pirenama, Nangame, Chigani, Tain, and Ganapi, Tima Pu, Kangare, Nimanang and Bosch, Shantain, Duduha, American Piran Suma, Chimpare, Nanganagalunga, Tipan, Piamma, Tusu, Yashi Gabare, Tipian Puema, Wimpian Quinapo to American visa Yabo, Juzar at Chima, Nangamedia, Pinere, Dwe, a Kate, Junkiadalo, now so, Tain Soyaga, Nanganapi, Tima Pu, Bekerajan, Okulo, American Matoya, Shimpian Quinya Karawa, Akuro, and when it do Tining and Opia, like a jump, my E. Magatin people.
American Nanga, Arizona Pine, Finim Yoma Jimbanide, Science Project Competition, Inter ISES Natausago, Nanganaga, Lunga, Tipan, Jan Westugo, Toyo Shimpian Botwagere, Tainangam Yaupai, Chiran Kianga, Shantayan Dude, Nampai Pinyaha, Nangametaja, American Nanganga, Pisa Bibo to Sobanga, Nimbe Kangaya Duba, Nabime. ပြန်ဝဲဝင်ငန်းနေရက်ခန့်အလိုမေလဆယ်ရက်နေ့မှာပဲထိုင်းနိုင်ငံကနိုင်ငံသားဖြစ်အသိမှတ်ပြုပေးခဲ့ပြီးတဲ့နောက်မှာပဲထပ်လျှောက်ခဲ့ပြီးအမေရိကန်နိုင်ငံကိုတွားရောက်ရှင်ပြန်ခွင့်ရခဲ့ပါတယ်နိုင်ငံတကာလူငယ်သိပ္ပံပြိုင်ပွဲမှာကမ္ဘာတဝန်းကသိပ္ပံနဲ့နှီးပညာကျောင်းသားအဖွဲ့တွေဝင်ရောက်ရှင်ပြန်ခဲ့ကြပြီးစုရှစ်စုပေးခဲ့ရမှာနန်းဖန့်ပညာပါဝင်တဲ့စိုက်ပျို ကိုတင်ပြခဲ့ရမှာတော့ USAID ကပေးတဲ့အထူးစုဒေါ်လာ3000ကိုနန်းဖြစ်လို့အတင်းကရရှိသွားခဲ့ပါတယ်။ဒီစုရရှိခဲ့တာနဲ့ပတ်သက်လို့ရှမ်းတိုင်းရင်းသူလေးနန်းဖြစ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။ကျမတို့အခုလိုမျိုးဒီစုကိုရခဲ့တာဟာပြိုင်ပွဲဝင်နိုင်ရေးအတွက်ကြိုးပမ်းပေးခဲ့ကြတဲ့ဆရာဆရာမတွေနဲ့ဝိုင်းဝန်းကူညီခဲ့ကြတဲ့လူကြီးတွေကိုလည်းကျေးဇူးတင်ပါတယ်။တကယ်တော့ဒီပြိုင်ပွဲဟာထင်သလောက်မလွယ်ကူသလိုဘာသာစကားဆိုင်ရာအခက်အခဲတွေလည်းကျမတို့မှာရှိခဲ့ပါတယ်။လာပြီးတော့ဝင်ရောက်ရှင်ပြန်ကြသူတွေဟာလည်းနိုင်ငံတကာကအတော်ဆုံးကြောင်းသားတွေဖြစ်တာကြောင့်ကျမတို့အနေနဲ့အခက်အခဲတွေအများကြီးကိုကျော်လွှားခဲ့ရတာပါ။ထိုင်းနိုင်ငံလူငယ်မျိုးဆက်တွေဟာနိုင်ငံတကာမှာရှင်ပြိုင်နိုင်တဲ့အဆင့်ရှိတယ်လို့ပညာရေးမှာလည်းထူးချွန်တဲ့သူတွေရှိတယ်ဆိုတာကိုကဘာကသိသွားတဲ့အတွက်ကျမအနေနဲ့ဝမ်းသာပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။သူမကတော့ရှမ်းတိုင်းရင်းသားမိဘနှစ်ပါးကမွေးဖွားခဲ့တဲ့နိုင်ငံမဲ့ကလေးဖြစ်ပါတယ်။သူမဟာပြိုင်ပွဲမဝင်ခင်မှာအမေရိကန်နိုင်ငံကိုသွားရောက်ဖို့အတွက်နိုင်ငံမဲ့ဖြစ်နေတာကြောင့်ဗီဇာငင်းပယ်ခံရပါတယ်။သူမလိုပဲထိုင်းတောင်ပိုင်းရနောင်းမျိုးကယွန်းရတီပီယဖတ်ဆိုတဲ့အထက်တန်းကျောင်းသူတွေကလည်းအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပမဲ့ Venus Olympic လူငယ်သိပ်ပံပြိုင်ပွဲကိုတွားရောက်ရှင်ပြိုင်ဖို့အတွက်အရွေးခံထားရပေမဲ့ရွှေပြောင်းလိုသမားမိဘနှစ်ပါးကမွေးဖွားပြီးနိုင်ငံမဲ့ကလေးဖြစ်တာကြောင့်ဗီဇာငင်းပယ်ခံထားရတာပါဒီနောက်မှာတော့ထိုင်းဆိုရကလေးလ10ရက်နေ့မှာပဲသူတို့ကိုထိုင်းနိုင်ငံသားပေးခဲ့ပြီးနိုင်ငံကုလက်မှတ်တွေလုပ်ပေးခဲ့တာကြောင့်နှစ်ဦးစလုံးဟာနိုင်ငံတကာပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်နိုင်ဖို့အတွက်ဗီဇာတွေအခက်အခဲမရှိဘဲအခွင့်အရေးတွေရရှိသွားခဲ့တာဖြစ်ပါတယ်။ထိုင်းဆိုရဟာပြီးခဲ့တဲ့နှစ်တုန်းကတော့ထိုင်းနိုင်ငံမဲဆိုင်မျိုးက ထန်လွန်လှိုင်ကူအတွင်းက
တော်ဝဲဘောလုံးအတင်းဝင်နိုင်ငံမဲ့ဖြစ်နေတဲ့မြန်မာတိုင်းရင်းသားຫນွယ်ဘွားလူငယ်၃ဦးနဲ့ဘောလုံးနီးပြတ်2ဦးကိုလည်းနိုင်ငံသားအဖြစ်အသိမှတ်ပြုပေးခဲ့ပါတယ်ရှင်။မအေးအေးမှာပါရှင်။အခုတော့ကုလသမဂ္ဂမဟာမင်းကြီးရဲ့မြန်မာစီခရီးစဉ်သတင်းပဲဆက်ရအောင်ပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာပြည်ခရီးစဉ်အတွင်းအရင်ဆုံးစီရေ ဒုက္ခသည်တွေအရေးဆွေးနွေးနိုင်ခဲ့မယ်လို့မျှော်လင့်ကြောင်းရွင်ဂျာဒုက္ခသည်တွေကပြောပါတယ်မဆုမုံကတင်ပြထားပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်တွင်မှာတော့ဘူဒီတော်မောင်းနှုံးကိုတွားရောက်ခဲ့ပြီးတော့ရခိုင်ဒုက္ခသည်တွေပန်းတော်ပြင်ကမွတ်စလင်တွေပါဝင်ဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတော့သူတို့ရင်ဆိုင်နေရတဲ့အကြက်တဲတွေတောက်တုံးရင်ပါဝင်လိုအပ်နေတဲ့လူသားချင်းစာနာမှုအခက်အခဲတွေကိုကူညီပေးနိုင်ရေးဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာ9ရက်ကြာသူ့ရဲ့မြန်မာပြည်ခီးစဉ်စတင်ချိန်မှာပဲလူမျိုးရေးဘာသာရေးစံတဲ့ပြည်ပခါတွေဖြစ်ပွားခဲ့ရာလက်ရှိမှာလည်းစီးရီးတက်မှမှုတွေဖြစ်နေဆဲဖြစ်တဲ့ရခိုင်ပြည်နယ်ကိုပထမဆုံးအလေးပေးတွားရောက်ခဲ့တဲ့အပေါ်ကြိုဆိုကြောင်းကမန်မျိုးသားတိုးတက်ရေးပါတီရဲ့ဗဟိုကော်မတီဝင်ဦးတင်ွေကပြောပါတယ
်။သမဂ္ဂလူသားချင်းစာနာပြီးတော့လာကြောက်အောင်စုံစမ်းနေဆိုတော့ကြိုးစိုးရမှာပါကျွန်တော်တို့ကလေ။နောက်တစ်ခုကပုံရေးတွေမှာဖြစ်နေတဲ့အနေအထားတွေကိုဝင်ဆင်းပြီးတော့ဒါလိုက်ပြီးစုံစမ်းတဲ့အခါကျတော့လက်ရှိပဂရိအခြေအနေကိုလည်းဒါသူ့အနေနဲ့သိသွားတဲ့အခါကျတော့ဘယ်လိုကူညီဆောင်ရွက်ပေးရမလဲ။ရခိုင်ပြည်သားတွေရဲ့အခုလက်ရှိစစ်ဘေးစစ်ချောင်းအနေထားတွေရောနောက်တစ်ခါ2019မှာဖြစ်ခဲ့တဲ့တစ်ဖက်နိုင်ငံကိုထွက်သွားတဲ့လူတွေရဲ့အနေထားရောပြည်ပြင်းမှာအနေထားကိုဟိုဒါသူစစ်စစ်ကြကြသိသွားမဲ့အနေထားဖြစ်ပါတယ်ဒီပုံမှာတော့ကျွန်တော်တို့လိုအပ်တဲ့အခုအညီလေးကိုသူ့အနေနဲ့လည်းပေးနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ဗျဒါကိုကျွန်တော်တို့ကကြိုးစားပါတယ်ဗ
ျအခုလိုမျိုးဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းကသူတွေနဲ့တွေ့ဆုံခဲ့တယ်လို့လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲကမန်မျိုးသားတဦးဖြစ်တဲ့ဦးတင်ွေကပြောပါတယ
်ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ကြီးကဲတယောက်အနေနဲ့အခုလိုလာရောက်တဲ့ဟာကကျွန်တော်တို့ဟိုမတူကွဲကြတဲ့တစ်ဖက်နိုင်ငံကိုကျွန်တော်တို့ဟိုခိုးလုံရောက်ရှိသွားကြတဲ့မွတ်စလင်အတိုင်းဝိုင်းရတော့နှုတ်နှစ်ဖက်အကျိုးရှိမဲ့အနေအထားတွေကိုအလုံးတစ်ခုဖြစ်အောင်ပုံပေါ်ဖို့လည်းရောက်လာတယ်လို့ကျွန်တော်နည်းနည်းယူဆပါတယ်အဲ့တော့နောက်တစ်ခါကျွန်တော်တို့ရခိုင်ပြည်နယ်မှာကဒေသမတည်ငြိမ်မှုတွေအနေအထားတွေလက်ရှိဖြစ်ဘေးစစ်တမ်းအနေအထားတွေကလည်းတက်ရောက်မှုတွေရှိနေတဲ့အခါကျတော့ကုလသမဂ္ဂတာဝန်ရှိတဲ့ UNHCR ရဲ့အကြီးအကဲတယောက်အနေနဲ့သိရှိသွားပြီးတော့လိုအပ်တဲ့ကျွန်တော်တို့ပတ်ဖို့ကူညီမှုတွေဆေးဝါးတွေစားနပ်ရိက္ခာတွေလူသားချင်းစာနာမှုတွေကူညီတွေပေးရေးလုပ်ငန်းတွေမှာဟိုဒါအထောက်အကူဖြစ်ပြီးတော့အကျိုးရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်မတိုင်ခင်ပြီးခဲ့တဲ့ဧပြီလဂုံပိုင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီသူတွားရောက်ခဲ့တဲ့အချိန်မှာရိုဟင်ဂျာဒုက္ခသည်တွေဘက်ကကုလသမဂ္ဂဆိုင်ရာမဟာမင်းကြီးကိုသူတို့နေရရေးပြန်နိုင်ရေးနောက်အခြေခံလူခွင့်ရေးနဲ့နိုင်ငံသားတန်းတူခွင့်ရေးရဖို့ကိစ္စတွေကိုမြန်မာပြည်ခီးစဉ်အတွင်းမြန်မာစိုးရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံခြင်းဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေတောင်းဆိုခဲ့တဲ့အချက်တွေကိုဆွေးနွေးနိုင်ခဲ့လိမ့်မယ်လို့မျှော်လင့်ကြောင်းလဲရိုဟင်ဂျာဒုက္ခသည်ဦးအစ္စလမ်ကပြောပါတယ
်။ဘုရားဖေဖိုဂရန်ဒီကမြန်မာစိုးရနဲ့ကျွန်တော်ရိုဟင်ဂျာဒုက္ခသည်အရေးကြီးစာဆွေးနွေးမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်ခင်ဗျာ။မြန်မာအစိုးရပေါင်းစုံတွေနဲ့တွေ့ဆုံတဲ့အချိန်မှာကျွန်တော်ရဲ့ဒုက္ခသည်အရေးကြီးစာရှင်းလင်းအောင်ဆွံ့ရဖို့နောက်ကျွန်တော်ဒီလိုရတော့ကလေးရမနေ့ဆက်ဆံနေကြီးကိုသင်္လာရရတဲ့ဆွန်ရပြပေါ်တဲ့မြမဆေးရနဲ့ဆင်းနေပြီးတော့အမြင်ဆုံးဆွန်ရနိုင်ရတဲ့ဆိုတော့ညှော်လင့်ပါတယ်ခင်ဗျာ။နောက်ဆွန်နမဖြစ်ရလဲကျွန်တော်ရဲ့ reputation အမြင်ဆုံးစနိုင်အောင်ကျွန်တော်လည်းကောင်းဆင်ကြည့်ပါလေ။ဘာဖြစ်လို့ဆိုရင်ကျွန်တော်ရဲ့နေကြီးကိုကျွန်တော်ပြင်ကြည့်ပါလေ။နောက်ကျွန်တော်ပြန်တဲ့အချိန်မှာကျွန်တော်ရဲ့အတဲဘေးကင်းလုံးကျွန်တော်ရှိစေရမယ်။နောက်ကျွန်တော်ရဲ့ငကူရရှိခဲ့တဲ့မူလနိုင်ငံသားအခွင့်အရေးပြန်လည်ရရှိစေရမယ်ကျွန်တော်ရဲ့မူလအခြေရွာကိုပြန်လည်မြေတောင်ပြန်ရှိစေဖို့အတွက်
ကျွန်တော်ကတောင်းဆိုခြင်းပါတ
ယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကတိတ်ချောက်သွားကြတဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်းမှာနိုင်ငံတော်အကြီးအကဲတွေနဲ့တွေ့ဆုံဖို့နေပြည်တော်ကိုလည်းတွားရောက်ဖို့ရှိပါတယ်ရှင်
။မဆုမမရှင်ခုတော့ရခိုင်စီးအခြေအနေဖက်ဆက်ရအောင်ပါ။ရခိုင်ပြည်နယ်မြောက်မြို့နယ်ဖက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အအဖွဲ့တို့ကြားရက်ဆက်တိုက်ပွဲဖြစ်ပွားနေတယ်လို့ထိခိုက်ကြဆုံမှုတွေရှိခဲ့တယ်လို့နှစ်ဖက်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီမနက်မှာလည်းမြောက်ဦးမြို့နယ်ဝေသာလီကျေးရွာဖက်မှာမြန်မာစစ်ကြောင်းကိုအေဖက်ကနေဘုံခွဲတက်ခဲ့ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။မနေ့ကပူဒီတောင်မြို့နယ်ဖက်မှာဆက်လေသမားတို့တေဆုံခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့တပ်မတော်နဲ့အေအကြအပြန်အလှန်ဆွဆွဲပြောဆိုနေတာပါ။နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဝေသာလီကျေးရွာဘက်မှာတပ်မတော်စစ်ကြောင်းတစ်ခုကိုရခိုင်တပ်ဖွဲ့အေဘက်ကဒီကနေ့မိုင်းခွဲတိုက်ခတ်ခဲ့တယ်လို့ဝေသာလီကျေးရွာသားတို့ကပြောပါတယ
်။ဝေသာလီဝင်းပေါက်မှာတပ်ဖွဲ့ကြီးတွေဝေသာလီဖျားကြီးအပေါင်းမှာမိုင်းခွဲတိုက်ခတ်တယ်လို့ထင်တယ်။တပ်မတော်ကတော်တဲ့ဟာကိုသူတို့ကမိုင်းခွဲတိုက်ခတ်တယ်လို့ထင်တယ်။ဝေသာလီကအနည်းငယ်ပဲကဲရတယ်။ခင်နာကြီးကျော်ကတကြီးဖြစ်ပြီးတော့အခုတော့ခုတကစနေနေ့ပြန်ချလာတယ်ဖလန်တွေတိရတယ်သူရေကုန်စစ်တွေကလည်းပိုက်ခတယ်လေ
ဒီမနေ့မှာပေါက်သောပြင်းနဲ့ဝေသာလီဘက်ကိုတပ်မတော်စစ်ကြောင်းအင်အားတရားခန့်ရောက်ရှိလာချိန်မှာဘုံခွဲတိုက်ခတ်ခဲ့တယ်လို့အဆိုပါရွာသားကပြောပါတယ်လက်ရှိဝေသာလီရွာသားတွေဟာရွာကိုစွန့်ခွာပြီးဘေးလူရကိုတင်းရှောင်နေရတယ်လို့လည်းသူကဆိုပါတယ်ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲချင်းတွေကိုမသိရသေးပေမဲ့မနေ့ကမြောက်ဦးမြို့နယ်အုတ်ဖိုကံဘက်မှာမြန်မာစစ်တပ်နဲ့ရခိုင်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့မြန်မာစစ်တပ်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ကမ္ဘောဒီးယားထုတ်ပြန်ရေးဖွဲ့အတွင်းမှူးဘူမှုချုပ်စော်မင်းထွန်းကပြောပါရယ
်။မြောက်ဦးမှာကမနေ့ကတော့မြောက်ပိုင်းမှာဖြစ်ခဲ့တာရှိရဲ့ဗျ။မြောက်ဦးရဲ့မြောက်ဖက်မှာဖြစ်တာပါဗျ။ကျွန်တော်ဘက်ကထိခိုက်တာရရှိနေနေရှိတယ်။မြောက်ဦးမြောက်ဖက်6မှ9မှလောက်ရှိနေတယ
်။အင်ကန်နေ့မနေ့ကအုတ်ဖို့ကန်စိုက်ပွဲချင်းတွေကိုတော့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါရယ်။
မဖြစ်ပြင်းနေမနဲ့ပေါ့ဒါကညီမနဲ့ကြောင်းတော့ခိုင်းတက်တော်နဲ့နေရဒီအမစစ်ကြောင်းတခုနဲ့တိုက်ပွဲဖြစ်တာရှိတယ်အဲ့ဒီညာဦးမြို့နယ်ဒီအုပ်ဖို့ကဏ္ဍမှာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီတိုက်ပွဲမှာလည်းဒီမစစ်တပ်ဖက်ကတော့ဟိုကြဆုံးနေရှိ
အုပ်ဖို့ကဏ္ဍတိုက်ပွဲမှာမြန်မာသမတော်ဘက်ကဘူကြီးစစ်နူးအပါဝင်အနည်းဆုံး6ဦးကြဆုံးခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်မေလ20ရက်နေ့မှာလည်းပလက်ဝါမြို့နယ်နဲ့ကြောက်တော်မြို့နယ်အစပ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ်
ဒီဘူးချောင်းရွာရဲ့အနောက်ဘက်80ကီလိုမီတာခန့်အကွာမှာအဲ့ဒီအား300ကျော်ပါတဲ့ဓမ္မစစ်ကြောင်းကိုဒီခိုင်တပ်တော်ကွန်မန်ဒိုတွေကနေပြီးတော့ဖြတ်တောက်တိုက်ခိုက်ခဲ့တာရှိ။ဒီအချင်းတို့အတွင်းဖြတ်တောက်တိုက်ခိုက်မှုမှာဓမ္မစစ်တပ်ဘက်ကနေပြီးတော့ခြေဦးအထက်ကျဆုံးပြီးတော့ဒဏ်ရာရတာအများကြီးရှိတယ်ဗျ
။ဒီတိုက်ပွဲအတွင်းတပ်မတော်ဘက်ကထိခိုက်ကျဆုံးမှုများပြားတယ်လို့အေအေဘက်ကပြောပေမဲ့တီးခြားအသိမပြုနိုင်သေးပါဘူး။မနေ့ကလည်းစစ်ရေးသင်းမာနေတဲ့ဘူရီတောင်မြို့နယ်ကြံညိုပြင်ကြေးရွာကဆက်လီမောင်းနှမတို့ဦးတိတ်ဆုံးခဲ့တယ်လို့ဒီတေဆုံးမှုမှာအရာဝတ်နဲ့ရခိုင်အေတပ်ဖွဲ့ကနေတပ်ဖြတ်ခဲ့တယ်လို့တပ်မတော်သတင်းထုတ်ပြန်ရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကခုလိုပြောပါတယ်
။ကြာမျိုးဒီကငါပြင်ရတော့ပဲဟိုအေဖွဲ့တွေရှိနေရတာဖြစ်တယ်။သူစိုးဝင်နိုင်သွားတော့သူအဲ့ဒီမှာလာပါတယ်ကြာ။အဲ့ဒီမှာတော့ရဝဝစင်ထားတဲ့ရခိုင်လေးရောက်ဆိုင်ကယ်နဲ့ရောက်လာတယ်လို့ပြောတယ်။တပ်နေဘူးကြီးရောက်မျိုးလိုက်ဖို့ကိုပြောတယ်လေ။ငါမောင်းတဲ့တော့လိုက်မပို့နိုင်ပါဘူးမှာတော့စကားနဲ့ရန်ဖြေပေးကြ။ဒီကနေ့ပြည်သွားတဲ့ခါနဲ့ထိုးသွားတယ်လို့ပြောပါတယ်။အဲ့တော့မြန်စမ်းပါတော့ခုအမှုဖွင့်ထားတယ်ပေါ့
အေးအေးပြန်ကြရစ်တော်ဝန်ခံခိုင်တုခကတော့ကြံညူပြင်းရွာသားကိုအေးအေးဖွဲ့ကနေတပ်ဖြတ်ခဲ့တယ်လို့သတင်းထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ပြောပါတယ
်အဲ့ဒါကျွန်တော်တို့လည်းလုံးဝပတ်သက်နေရှိဘူးဒါဗမာစစ်တပ်ကနေပြီးတော့အဲ့ဒီလူကိုဆက်လင်းနဲ့လိုက်ကိုကိုခိုင်းဒါပေါ့နော်ပေါ်တာဆွေးတာလို့ဒါပေမဲ့ဟိုလူကအဲ့ဒါမပို့ဘူးမပို့တဲ့ခါကျတော့သူတို့ကအဲ့ဒါမပို့ရကောင်းလားဆိုပြီးတော့ဟိုအဲ့ဒီလူကိုအမျိုးအသေးနဲ့နေပြီးတော့ပစ်တတ်တာပေါ့
မြမသမတော်နဲ့ရခိုင်လက်နက်ကင်အေးဖွဲ့တို့ကြားမေလတွင်းမှာစိုက်ပွဲတွေဆက်ဆက်ဖြစ်ပွားနေတယ်လို့စိုက်ပွဲတွင်အရတားတွေထိခိုက်ဒေဆုံးမှုတွေကလည်းများပြားလာနေပါတယ်မေလ19ရက်နေ့ကကြောက်တော်မြို့နယ်မြောက်တောင်ကျေးရွာနဲ့မာလာကျေးရွာကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ကျောင်းတွေရကလေးငယ်တူးဒေဆုံးပြီးတော့စနေအောက်ကလေးတွေနဲ့ရွာသားလေးဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်တပ်မတော်နဲ့ရခိုင်တပ်တော်အေအေတပ်ဖွဲ့ကြားစိုက်ပွဲတွေကြောင့်အရတား30ကျော်ဒေဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ90ကျော်စစ်ဘေးသိမ်းရှောင်နေရတဲ့ဒုက္ခသည်4000ကျော်ရှိနေတယ်လို့ရခိုင်ရေးကူညီဆောင်ရွက်နေတဲ့လူမှုဖွဲ့စည်းတွေကနေစည်းရင်းပြုစုထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်မရှင်အခုတော့နိုင်ငံတကာဆောင်းပါးဖဲဆက်ရအောင်ပါအီရန်နဲ့အမေရိကန်အကြားအရှိန်မြင့်ဖြစ်ပေါ်နေတဲ့တင်းမာမှုတွေဟာနှစ်ပေါင်း40ကြာအီရန်ရဲ့ကျူးလွန်ရန်စားမှုတွေကြောင့်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိတွေကလွှတ်တော်အမတ်တွေကိုအင်္ဂါနေ့မှာပြောကြားခဲ့ပါတယ်ဒါပေမဲ့အစိုးရရဲ့အဲ့ဒီလိုပြောဆိုမှုအပေါ်ဒီမိုကရက်အမတ်တွေကယုံကြည်မှုသိမ့်မရှိပဲအရှိအလဲပိုင်းကိစ္စကိုသတိထားချင်းကပ်ဆောင်ရွက်ဖို့တိုက်တွန်းပြောဆိုကြပါတယ်ဒီအကြောင်း VOA သတင်းVOA သတင်းထောက် Catherine Gibson သတင်းပေးပို့ထားတာကိုကုဇော်ဝဲလိုင်ကပြောပြချပါရစေ
အီရန်နဲ့ပတ်သက်လို့သမ္မတထရမ့်အစိုးရရဲ့ရည်တည်ချက်ကိုတင်ပြခဲ့တဲ့အကြောင်းအမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကအခုလိုပြောပါတယ
် We do not want the situation to escalate. This is about deterrence, not
about ထိနေရီဒီထက်ပိုဆိုးလာမှာကိုကျွန်တော်တို့မလိုလားပါဘူးဒါဟာစစ်ဖြစ်ဖို့မဟုတ်ပဲကြိုတင်ကာကွယ်ဖို့ဖြစ်ပါတယ်ကျွန်တော်တို့စစ်လဲတိုက်မှာမဟုတ်ပါဘူးဒါဟာရှေ့လယ်ပိုင်းမှာရှိတဲ့ကျွန်တော်တို့ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဖြစ်ပါတယ
်မကြသေးခင်ကပါရှန်ပင်လယ်ကွင်းမှာယူနိုက်တက်တင်မောက်ကိုတိုက်ခိုက်ခဲ့တာနဲ့ဆော်ဒီရဲ့ပိုက်လိုင်းကိုတိုက်ခိုက်ခဲ့တာတွေဟာအီရန်ရဲ့လက်ချက်ဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်ဒီအတိုင်းဆက်ဖြစ်နေမယ်ဆိုရင်တော့တုံ့ပြန်ဖို့နီလန်းပေါင်းစုံကိုဖွင့်ထားကြောင်းသမ္မတထရန့်ကပြောပါတယ
် I think Iran would be making a very big mistake if they did anything if they do something it'll be met
အီရန်အနေနဲ့တခုခုလုပ်မယ်ဆိုရင်တော့ကြီးမားတဲ့အမာယွန်းကိုကျူးလွန်တာပဲဖြစ်ပါတယ်သူတို့တခုလုံးမဲ့ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ခံရမှာပါဒါပေမဲ့သူတို့ဘက်ကလုံးမဲ့လက္ခဏာတော့မတွေ့ရပါဘူ
းအစိုးရရဲ့တင်ပြလာမှုအပေါ်အထက်လွှတ်တော်မှဘာနီဆန်ဒါစ်လိုဒီမိုကရက်တွေဘက်ကယုံကြည်မှုသိမရှိလာပါဘူ
း I worry very much that intentionally or unintentionally we can
တမင်ကြီးရတော့ဟုတ်ဟုတ်မဟုတ်ဟုတ်စစ်ဖြစ်လာမဲ့အရေးကိုကျွန်တော်စိုးရိမ်ပါတယ်စစ်ဖြစ်ပြီးဆိုရင်တော့တော်တော်နဲ့ပြီးမှာမဟုတ်ပါဘူ
းဒီတော့တွင် Twitter ပေါ်မှာစကားစစ်ထိုးပွဲဆက်ဖြစ်နေတာမှာသမ္မတထရမ့်အနေနဲ့လေးစားတမှုပြတဲ့ကြောင်းအဲ့ဒီနေ့ကလည်းအလုတ်ဖြစ်နိုင်ကြောင်းအီရန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေသမ္မတထရမ့်အစိုးရနှုတ်ထွက်လိုက်တာကြောင့်အမေရိကန်အတွက်လုတ်ပိုင်ခွင့်နည်းသွားကြောင်းအထက်လွှတ်တော်မှခရစ်မာဖီလိုဒီမိုကရက်တွေကပြောပါတယ
်။ If the Iranians aren't ready to talk and they are ramping up their provocative actions in
အီရန်ဘက်ကမဆွေးနွေးခြင်းမူဒေတာရင်းမှာရန်လိုတဲ့ပြုမူတွေကိုဇက်တိုက်လုပ်နေတယ်ဆိုရင်တော့လက်ရှိအစိုးရဘက်ကဆွဆွဲပြောဆိုနေတာတွေနဲ့ကိုက်ညီနိုင်ပါတယ်
ဒါပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်ပြင်းထန်တဲ့ policy တွေချမှတ်ထားတာကအလုပ်ဖြစ်တယ်လို့အထက်လွှတ်တော်မှ Lindsey Graham လို Republican တွေကရှုမြင်ပါတယ
် We've at a point in time where we're pushing back against the regime and we're resetting the rules
အီရန်ဆိုရနောက်ဆုတ်သွားအောင်လို့ကျွန်တော်တို့လုပ်နိုင်နေပါပြီသူတို့နဲ့ဆက်ဆံတဲ့ပုံစံကိုလည်းပြန်ဆနေပါပြီဒါကြောင့်သူတို့သိအောင်ပြောလိုတာကအရင်ကကျွန်တော်တို့ကိုတိုက်ခိုက်ခဲ့တယ်အီရန်ထက်ကတိုက်ပွဲတွေမှာအီရန်ကမြေမြုပ်မိုင်းတွေပို့ပေးခဲ့တာကြောင့် American စစ်သားအနည်းဆုံး300,000လောက်တေးခဲ့ရတယ်အဲ့လိုလုံနိုင်တဲ့အနေအထားကိုကြော်လွန်ခဲ့ပါပြီ
။ဒါပေမဲ့လည်းအစိုးရရဲ့ရည်တည်ချက်ဟာ policy နဲ့မဆိုင်ဘဲနိုင်ငံရေးကစားနေတာလို့ဒီမိုကရက်အထက်လွှတ်တော်အမအာဒမ်ဆမစ်လိုပုဂ္ဂိုလ်တွေကသုံးသပ်ပါတယ်။အီရန်အရေးထောက်ခံမှုရနိုင်ဖို့ပြည်တွင်းမှာလည်းသမ္မတထရမ့်အတွက်အခက်အခဲရှိနိုင်ပြီးနိုင်ငံရေး policy တွေမှာပါတီအလိုက်သဘောထားကွဲပြားနေကြတာကိုတွေ့ရပါတယ်။ဒီတော့တွင်သမ္မတကိုတရားစွဲဆိုဖို့ဒီမိုကရက်အမတော်တော်များများကတောင်းဆိုနေကြပါတယ်ခင်ဗျ။
ကိုယ်စားဝင်လိုက်တင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုံမြင်သားကြအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ Asia Set 7ကျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခရော့ကျန်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုချော့ချော့သိန်းကပြောပြပေးပါအောင်
အင်ဒိုနီးရှားနိုင်ငံရဲ့ဒီမိုကရေစီနှိကျလုပ်ငန်းစဉ်ကိုဟန်တာနှောက်ယှက်တဲ့ဘယ်သူကမှမဆိုတီးခံမှာမဟုတ်ဘူးလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။ရတဖွဲ့နဲ့ဖရာဘိုဘိုစုပြန်းတိုးကိုထောက်ခံသူတွေကြားပြစ်ပခဖြစ်တာကြောင့်လူသေဆုံးရတဲ့ထိဖြစ်ပြီးတဲ့နောက်မစ္စတာဝီဒိုဒိုကအဲ့လိုပြောတာပါ။ကြီးတဲ့ဘိုဂျိုဂျီအောင်စုပြန်းတိုးဟာသမ္မတရွေးကောက်ပွဲမှာမစ္စတာဝီဒိုဒိုကိုရှုံးနိမ့်ခဲ့တာပါ။ဒီကနေ့ရုံးဝန်ဆန်ခတ်ဖြစ်တာကနေလူ6ယောက်ထဲမှနေသေဆုံးပြီး200ကျော်ဒဏ်ရာရတယ်လို့ဂျကာတာမြို့တော်အုပ်ချုပ်ရေးမှူးကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကကျင်းပတဲ့လွှတ်တော်သက်တမ်းဝဲရွေးကောက်ပွဲကြားလတ်တွေကိုဒီကနေ့ကျင်းကြတာမှာသမ္မတရိုဒရီဂိုဒူတာတရဲ့မဟာမိတ်တွေကအထက်လွှတ်တော်အမတ်နေရာအများစုကိုနိုင်ရသွားကြပါတယ်။အထက်လွှတ်တော်အမတ်24နေရာမှာလိလက်နေရာ12နေရာအတွက်နိုင်ရသွားကြသူတွေထဲမှာအရှင်အာနာရှင်ဟောင်းဖာဒီနန်မာကိုစ်ရဲ့သမီးဖြစ်သူဂျိုဆဖာမာကိုစ်အငင်းပွားစရာမွေးစေတက်ဖြစ်ရေးစီမံကိန်းကိုဦးဆောင်သူရဲချုပ်ရိုနယ်ဒယ်လာရိုစာသမ္မတရဲ့အကြံပေးခရစ်စတိုဖာဂူတို့ပါဝင်ပါတယ်။အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ဟာအားနှစ်သားလောက်ပဲအသိဉာဏ်ရှိသူဉာဏ်ရည်နှိမ့်တဲ့အယူတယောက်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကဒီကနေ့အပြင်းအထန်ပုတ်ခတ်ပြောဆိုပါတယ်ဒါဟာ2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံရဲ့ပထမဆုံးအထင်ရှားပြောဆိုချက်ပါမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကိုလူဆိုးတယောက်အာဏာရှင်တယောက်အဖြစ်မစ္စတာဘိုင်ဒန်ကမကြသေးခင်ကပဲတုံ့နှုံပြောဆိုခဲ့တဲ့ပေါ်မြောက်ကိုရီးယားဆိုရပိုင် KCN နေသတင်းဌာနရဲ့ဆောင်းပါးတစ်ပုဒ်မှာဝေဖန်ထားတာပါမြန်မာနိုင်ငံမှာငားကြခီးစဉ်နဲ့ရောက်နေတဲ့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာမေလ22ရက်အင်္ဂါနေ့မှာဘူတိတော်နယ်မောင်တော်မြို့နယ်တွေကကြေးရွာတွေကိုတွားရောက်လည်လာခဲ့တယ်လို့အစိုးရကဒီကနေ့သတင်းထုတ်ပြန်ထားပါဗျာ။
ဒ တဲ့င်းအချင်းချက်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Justin Tweets ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11883ညလိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလမီတာ190 kHz 15905ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှံလောက်ပါ
This program has come to you from the Voice of America, Washington. Thank you.